VOA American အသံရဲ့မြန်မာပိုင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကဆူမမရှင်ရွေးကောက်ပွဲကော်မရှင်ရုံးလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တချို့ချက်ချင်းဒီအမှတ်တံဆိပ်ဝစ်ဆင်ထားတဲ့အပေါ်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပေါ်လာမှာကိုစိုးရင်ကြောင့်မြန်မာနိုင်ငံချက်ချင်းဒီအတင်းကသဘောထားထုတ်ပြန်တဲ့အကြောင်းတင်ပြပေးချင်ပါတယ်ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလ17ရက်နေ့ကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးရှိလုံခြုံရေးစောင့်ချက်တာဝန်ယူနေတဲ့ရဲတပ်ဖွဲ့ဝင်တွေအနက်ကရဲတပ်ဖွဲ့ဝင်တချို့ချက်ချင်းဒီအမှတ်သားပါအပေါ်ယုံဝိယုံဖြူကိုဝစ်ဆင်ထားတဲ့အပေါ်မှာမြန်မာနိုင်ငံချက်ချင်းဒီအသင်ဘက်ကချက်ချင်းဒီအသင်နဲ့ဆေးဘက်ဆိုင်ရာတပ်ဖွဲ့တွေများမှအပါအထူးသဖြင့်လုံခြုံရေးပိုင်းဆိုင်ရာလုပ်ငန်းတွေမှာချက်ချင်းဒီအမှတ်သားကိုအသုံးပြုခွင့်မရှိဘူးလို့ကန့်ကွက်ခဲ့တာပါချက်ချင်းဒီအမှတ်တံဆိပ်ကိုလွဲမှားစွာအသုံးမပြုဖို့နဲ့အသုံးပြုခဲ့ရင်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပွားနိုင်ခြေရှိတာကြောင့်အခုလိုမျိုးမြန်မာနိုင်ငံချက်ချင်းဒီအသင်းအနေနဲ့ကြေညာချက်ထုတ်ပြန်ရတာဖြစ်တယ်လို့မြန်မာနိုင်ငံချက်ချင်းဒီအသင်းအထွေထွေအတွေ့အမှုပါမောက္ခဒေါက်တာထင်စောဆိုးက VOA မြန်မာပိုင်းကိုပြောပါတယ်
ထုတ်ပြန်ရတဲ့အကြောင်းရတော့ဒီကျွန်တော်တို့ဒီချက်ချင်းဒီမှတ်သားကဒီချက်ချင်းချက်ချင်းဒီကော်မတီနော်အဲကျွန်တော်တို့အပြည်ပြည်ဆိုင်ရာဒီချက်ချင်းဒီဖက်ဒရေးရှင်းနိုင်ငံတကာချက်ချင်းဒီအသင်းအနေနဲ့မြန်မာနိုင်ငံချက်ချင်းဒီအသင်းအဖွဲ့အစည်းပေါ့နော်အဲကျွန်တော်တို့ရဲ့ဒီရှေးဝင်တက်ဖွဲ့လွဲလို့ဒီလူကတော့တော်တော်မရှိပါဘူးအာကျွန်တော်တို့ဂျနီဗာသဘောတူညီချက်ရကျွန်တော်အစည်းအဝေးရှိပါတယ်။အကြမ်းထဲမှာကျွန်တော်တို့ကနေပြီးတော့ဒီပြည်သူ့ရဲတပ်ဖွဲ့ဝင်တွေကဒီမှတ်သားကိုဝေ့ရှင်တဲ့တကြောင်မလို့ကျွန်တော်တို့ကမတင်တော့ပါဘူးပေါ့နော်။အဲတော့ရဲတပ်ဖွဲ့ကိုကျွန်တော်တို့ကနေပြီးတော့မိတ္တရက်ခံတင်နိုင်ပြီးတော့သူပြုမှုမျိုးမလုပ်ဖို့တဲ့ကိုကျွန်တော်တို့ကနေပြီးတော့မိတ္တရက်ခံဖြစ်ပါတယ်
။မြန်မာနိုင်ငံဟာဂျနီဗာသဘောတူညီချက်တွေကို1992ခုနှစ်ဩဂုတ်လ25ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တည်နေအညီစာချုပ်ပါအချက်တွေကချက်ချင်းဤအမှတ်အသားကိုအကာအကွယ်ပေးနိုင်ရေးနိုင်ငံတွင်းမှာချက်ချင်းဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှုအတွက်ကိုလည်းကြိုးပမ်းဆောင်ရွက်နေကြပါတယ်လို့ပါမောက္ခဒေါက်တာထင်စောဆိုးကပြောပြပါတယ်
။ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလေဒီချက်ချင်းဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေကိုလည်းကျွန်တော်ပြဋ္ဌာန်းမှုရှိပါတယ်။ဒါလည်းပဲကျွန်တော်တို့ဒီ2020ပြည်နှစ်ဒီနှစ်ပေါ်တော့မတ်လမှာဒီအမျိုးသားလူတော်ဆိုင်ရာဥပဒေ193ရာတည်သူလူတော်ကိုကျွန်တော်လိမ့်မှုပို့ထားပါတယ်ခင်ဗျာ။အကြခင်ဒါကိုကျွန်တော်တို့အတက်ဝင်အောင်ပါတယ်။အဲ့ကြရင်တော့ဒီဥပဒေကဒီနိုင်ငံတော်ရဲ့ဥပဒေတရားအနေနဲ့ချက်အောင်ဖြစ်ပါတယ်။အဲ့ဒီအချိန်မှာဒီအပေါင်းကလည်းပဲဒီအမှတ်အသားနဲ့ပတ်သက်ပြီးတော့သဘောပေါက်လာမယ်ဆိုရင်တော့လေဟိုဒီအမှတ်အသားကို misuse ပေါ့နော်ဟိုတလဲသုံးနိုင်ပါမဖြစ်နိုင်ပါဘူး။အဲ့တော့ကျွန်တော်အနေနဲ့ share လုပ်လို့နေသားတော့ရှိပါတယ်ခင်ဗျာ။
လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကတော့လုံခြုံရေးအတွက်တတ်တတ်တာမဟုတ်ပဲအရေးပေါ်စေဝါကုသမှုနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးကြီးကြီးလိုအပ်လာရင်အကူအညီပေးနိုင်ရေးဒီလိုချက်ချင်းဒီအမှတ်အသားတွေကိုဝစ်ဆင်ထားတာဖြစ်နိုင်တယ်လို့ရဲမှူးဟောင်းဦးတင်ဝင်းကသုံးသပ်ပါတယ်
။ပုံမှန်တော့ရဲလုံငန်းမှာတော့ချက်ချင်းဝစ်ဆင်မပါပါဘူး။ဒါပေမဲ့အခုနောက်ပိုင်းဒီမှာဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီသူခင်းတွေဖြစ်ပေါ်လာတဲ့အခါမှာတန်ရာရတဲ့လူတွေတပ်ဖွဲ့ဝင်ပြည်သူတွေကူညီဖို့ဆိုပြီးတော့အဲ့လိုနောက်ပိုင်းညွှန်ကြားခဲ့ပြီးနေလောက်တာလို့ရှိရအဲ့ဒါစစ်တင်နန်းနေတဲ့ရဲတွေရာလေရဲတွေရာတက်မလို့စစ်တင်နန်းနေမှာတော့တွေ့ရတယ်စစ်မြေပြင်မှာကုသတဲ့တင်နန်းတွေတော့တွေ့တဲ့ခါကျတော့အဲ့ဒီတင်နန်းချင်းရဲဘော်တွေဝတ်တယ်သူဆိုကျွန်တော်ထင်တယ်ဆံမရဲဟုတ်ကဲ့ဝင်ရောက်ကူညီပြီးဆောင်ရွက်ပေးဖို့အတွက်ကပြည်သားထင်ရှားအောင်ဝတ်တဲ့သဘောတော့ရှိတယ်အခုနောက်ပိုင်းမှာကျွန်တော်ရဲတော်ဘော်ကနေကပြည်သူကိုကူညီပေးတယ်ဆိုတဲ့အပိုင်းတွေကတော်တော်များများပါလာတယ်ကြဲကြဲကြောင်ပါလာတယ်ပါလာတဲ့ခါကျတော့ပြဿနာတွေတခုဖြစ်ပေါ်လာလို့ဒါကတကြက်ရလာခြင်းကူညီပေးဖို့အဓိကဒီရင်းနဲ့ဆောင်ရွက်တယ်လို့ပဲကျွန်တော်ယူဆတယ်ဆရာမကြီး။အဲဒီမှာတရှိပါလေသူတို့ကုညီရရဲ့ကုညီရရဲ့ဒီတိုင်းဆိုရဲရိုက်ခံမှာပေါ့။ညွှန်ကြားချက်သူတို့ရှိတယ်ပဲတော်တရားဝင်ဖြေဆိုခွင့်ရှိတဲ့ဟာရင်တရားဝင်ဖြေပါလိမ့်မယ်။ဒါကျွန်တော်တို့ကလည်းနောက်ပိုင်းကြောင်းလာတဲ့အခြေအနေပေါ့ရဲတပ်ဖွဲ့အခြေအနေလေးနဲ့ပြောပြပေးတဲ့သဘောပါဆရာမ
။ချက်ချင်းဒီအမှတ်အသားကိုအသုံးပြုခွင့်ရတဲ့အဖွဲ့အစည်းတွေကနေလွဲလို့ချက်ချင်းဒီတစိုက်ကိုလွဲမစွာအသုံးပြုကြမယ်ဆိုရင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ချက်ချင်းဒီအဖွဲ့တွေချက်ချင်းဒီအလံနဲ့ချက်ချင်းဒီအမှတ်တံဆိပ်ပါတွာလာမှုတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့မလိုလားအပ်တဲ့အခြေအနေအကျိုးဆက်တွေဖြစ်ပွားလာနိုင်ခြင်းရှိတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပါလို့မြန်မာနိုင်ငံချက်ချင်းဒီအသင်းဘက်ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုမြစ်တာရက်ခံတောင်းဆိုထားတာဖြစ်ပါတယ်ရှင်ကျွန်မဆူမွန်ပါ